မင်္ဂလာပါခင်ဗျာ2024ခုနှစ်ဇူလိုင်လ25ရက်ဂျာတာပရင်းနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစီအစဉ်လေးကို American ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီဒီပါပါဒီနေ့ညပိုင်းအစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူလာရှိုမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ကို MMDA တင်ယူလိုက်တဲ့အကြောင်းစာတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာကယားပြည်နယ်လွိုက်ကော်မြို့မှာမနေ့ကမနက်ပိုင်းကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ကင်းနီမျိုးသားများကာကွယ်ရေးတပ် KNDF ထိန်းချုပ်ထားတဲ့လွိုက်ကော်မြို့ပေါ်ကရက်ကွက်တွေအနီးကိုစစ်ကောင်စီတပ်ကအင်အားလုံးရင်းနဲ့စစ်ကြောင်းထိုးလာတာကြောင့်တိုက်ပွဲတွေဆက်ဖြစ်နေတာလို့KNDF သတင်းနဲ့ပြန်ကြားရေးတာဝန်ခံက RFA ကိုပြောပါတယ်။လွိုက်ကော်မြို့ကိုပြန်လည်ထိ ंछ ုံနိုင်ဖို့အပြင်းထန်ကြိုးစားနေတဲ့စစ်ကောင်စီကပြီးခဲ့တဲ့ဇွန်လဇန်ပိုင်းကလေးကလွိုက်ကော်မြို့ကိုအင်အား800နီးပါးရှိတဲ့စစ်ကြောင်းလေးခုဖြန့်ပြီးဝင်ရောက်ဖို့ကြိုးစားလာတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။စကိုင်းတိုင်းရွှေဘိုမြို့နယ်ကရွာတွေမှာစစ်ကောင်စီတပ်စစ်ကြောင်းနှစ်ခုဝင်ရောက်စီးနှင်းပစ်ခတ်နေတာကြောင့်ကလေးငယ်တဦးအပါအဝင်၃ဦးသေဆုံးပြီးဒေသခံ1000ကျော်ထွက်ပြေးနေကြရပါတယ်။အင်အားတရာနီးပါးရှိတဲ့စစ်ကြောင်းနှစ်ခုကဇူလိုင်လ23ရက်နေ့ကစပြီးရွှေဘိုမြို့နယ်အုံပေါက်ရွာနဲ့အနီးအနားကိုစစ်ကြောင်းထိုးခဲ့တာပါ။ရွာတွေထဲဝင်ရောက်စီးနှင်းပစ်ခတ်ချိန်မှာအုံပေါက်ရွာကအသက်10နှစ်အရွယ်ကလေးငယ်တဦး၊စိတ်ကျန်းမာရေးမကောင်းတဲ့အသက်40ကျော်အရွယ်အမျိုးသားတဦးနဲ့အသက်60အရွယ်အမျိုးသမီးကြီးတဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီစစ်ကြောင်းတွေကဒီနေ့အထိရွာတချို့မှာကင်းပုံးဝင်စခန်းချနေတာကြောင့်ရွာပေါင်း10ရွာလောက်ကဒေသခံ1000ကျော်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာရန်ကုန်တိုင်းအင်းစိန်ဘိုးအချင်းထောင်မှာတိုက်ပိတ်ခံထားတဲ့နိုင်ငံရေးအချင်းသူတဦးအတွက်စေကူတာခွင့်တောင်းခံရကနေအချင်းသူအယောက်20လောက်ရိုက်နှက်ညှဉ်းပန်းခံခဲ့ရတယ်လို့နိုင်ငံရေးအချင်းသူများအဖွဲ့ WOPP တာဝန်ခံမတ်စုစုမေယွန်းကပြောပါတယ်ဇူလိုင်လ20ရက်နေ့ညကအသက်ရှူလမ်းကြောင်းယောဂခံစားနေရတဲ့နိုင်ငံရေးအချင်းသူတဦးဟာအခြားအချင်းသူတွေစီကဆေးဝါးအကူအညီတောင်းရကနေတိုက်ပိတ်ခံခဲ့ရတာပါအဲ့ဒီအချင်းသူကိုတိုက်ပိတ်ထားတာကနေပြန်ထုတ်ပေးဖို့တောင်းဆိုခဲ့ကြတဲ့အချင်းသူတွေကိုနောက်တစ်ရက်မှာထောင်ဝင်တန်းတွေကအင်အားလုံးရင်းနဲ့ရိုက်နှက်ခဲ့တယ်လို့မတ်စုစုမေယွန်းက RFA ကိုပြောပါတယ်။ဒီအချင်းသူတွေရဲ့နောက်ဆက်တွဲအခြေအနေအသေးစိတ်ကိုတော့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ။ပြည်ပရောက်မြန်မာအလို့သမားတွေရဲ့ကိုယ်ရေးအချက်အလက်တွေကိုဇူလိုင်လ25ရက်ဒီကနေ့နောက်ဆုံးထားပေးပို့ဖို့ပြည်ပအလို့ကန်အေဂျင်စီတွေကိုစစ်ကောင်စီကဖိအားပေးနေပါတယ်။ရန်ကုန်မြို့ကပြည်ပအလုတ်ကန်အေဂျင်စီတခုကတော့စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့သူတွေကိုဖိအားပေးပြန်ခေါ်ချင်တာကြောင့်အခုလိုကိုယ်ရေးအချက်အလက်တွေတောင်းတာဖြစ်နိုင်တယ်လို့ယူဆပါတယ်။အချက်အလက်မပို့တဲ့ပြည်ပအလုတ်ကန်အေဂျင်စီတွေကိုဇူလိုင်26ရက်နေ့ကစပြီးအရေးယူမယ်လို့လည်းစစ်ကောင်စီအလုတ်သမားဝန်ကြီးဌာနကတတိပေးထားပါတယ်။အချက်အလက်မပို့တဲ့အေဂျင်စီတွေကအလုတ်သမားစီလိုရေးလုပ်ငန်းစဉ်ဆိုင်းငံ့ခံရနိုင်တဲ့အပြင်ဒဏ်ကြေးပါပေးဆောင်ရမှာဖြစ်ပါတယ်ခင်ဗျာ။နေပြည်တော်မှာဖမ်းဆီးစစ်ဆေးခံရတဲ့မြန်မာနိုင်ငံရဲ့အချမ်းသာဆုံးစီးပွားရေးလုပ်ငန်းရှင်တွေထဲကတဦးဖြစ်တဲ့ယိုမာပိုင်ဥက္ကဋ္ဌဆာရှ်ပိုင်ခေါ်ဦးသိန်းဝေဟာစင်ကာပူအခြေစိုက်ယိုမာ Strategic Holding ရဲ့အမှုဆောင်ဥက္ကဋ္ဌယာရုကနေနှုတ်ထွက်လိုက်တယ်လို့ဇူလိုင်24ရက်နေ့မှာကုမ္ပဏီကကြေညာလိုက်ပါတယ်။ဦးသိန်းဝေဟာမြန်မာနိုင်ငံမှာအာဏာပိုင်တွေရဲ့ဆက်လက်စစ်ဆေးမေးမြန်းခံရတာကြောင့်သူ့ရဲ့သားအကြီးဆုံးဖြစ်သူ Melvin ပိုင်ကိုသူ့နေရာမှာခန့်အပ်လိုက်တာလို့ Bloomberg သတင်းကဖော်ပြပါတယ်။ဦးသိန်းဝေရဲ့ယိုမာပိုင်အပါအဝင်ဘဏ်လုပ်ငန်း9ခုဟာစစ်ကောင်စီဘိုးဘဏ်တတ်မှတ်ထားတဲ့အင်ယာချင်းငွေပမာဏထက်ကျော်လွန်ပြီးချေပေးခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အရေးယူမယ်လို့စစ်ကောင်စီကဒီလအစောပိုင်းကကြေညာခဲ့တာပါ။အဲဒီနောက်ဦးသိန်းဝေဟာစစ်ဆေးမေးမြန်းခံရပြီးသူ့အနေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ယိုမာ Strategic ကကြေညာချက်ထုတ်ထားပါတယ်ခင်ဗျာ။သတင်းတွေကိုတင်ဆက်ပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုထုတ်လင့်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုဇူလိုင်25ရက်ဒီနေ့မနက်4နာရီလောက်မှာသိမ်းပိုက်နိုင်ခဲ့တယ်လို့ကိုကန်တက် MMDA ကကြေညာလိုက်ပါတယ်။လာရှိုးမြို့ကနောက်ဆုံးအခြေအနေတွေကိုမတ်သဇင်လိုင်ကဆက်လက်တင်ပြပါလိမ့်မယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမှာရှိတဲ့စစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ကို MMDA ကိုကန်တက်ဖွဲ့ကဇူလိုင်လ25ရက်နေ့ဒီနေ့မနက်4နာရီလောက်မှာဝင်ရောက်သိမ်းပိုက်နိုင်ခဲ့တယ်လို့MNDA ရဲ့တာဝန်ရှိသူတယောက်က RFA ကိုဒီကနေ့မနက်ပိုင်းကအတည်ပြုပြောပါတယ်။လာရှိုးမြို့ပတ်ဝန်းကျင်မှာရှိနေတဲ့စစ်တပ်စခန်းကုန်းတွေကိုတဆင့်ချင်းသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်အခုလိုတိုင်းစစ်ဌာနချုပ်ထဲကိုဝင်ရောက်လာနိုင်တာလို့ ဒီဘွဲအတွင်းပါဝင်နေသူတယောက်ကအရဖေကိုပြောပါတယ်တကယ်တလေတွေကပြေးပါတယ်အပြေးနဲ့အုံသေးမိမအတူအလဲမချမ်းတဲ့ဟိုဒီဝါကုန်းဆိုဒီဝါကုန်းဒီဝါမရှိရင်တော့အခုကလာရှုကအရှင်မြောင်းတိုင်းစစ်ထနာချုပ်အဲကောင်ကြာရင်ကောင်ကြာပြီပေါ့ဒီကနေ့မနက်ပိုင်းမှာလက်နက်ချတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ရာနဲ့ချီရှိနေတယ်လို့လဲ
MNDA နဲ့နီးစပ်တဲ့သတင်းရင်းမြစ်တွေကပြောပါတယ်ဒါပေမဲ့ရေအတွက်ဒီကြကိုတော့ MNDA ကတိမ့်လိုက်တဲ့ဆိုပေမဲ့မြို့ပေါ်ရက်ွက်တချို့မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေပုံမှန်တိုင်းလှုပ်ရှားနေတာတွေ့ရတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ဒေသခံတယောက်ကပြောပါတယ်ကျွန်တော်တို့လမ်းထိုက်တွေမှာတပ်ကဖွဲ့တွေမနက်ကထိတော့မဟုတ်ဘူးပဲဒီမှာဈေးမှာဘူဒါဈေးမှာဈေးဝင်နေကြတာပ
ဒီနေ့ညောင်တက်ရင်တူလောင်ရေးတက်ရင်ဘတ်စုံစိုက်ပျိုးရေးတက်နဲ့တန်ချက်ကတက်ရင်ညနေပါသေးတယ်ဒီကနေ့နေ့လည်းဒီမျိုးပေါ်ကအမှတ်9အမှတ်5အမှတ်4အမှတ်3ရက်ွက်တွေနဲ့လာရှိုးပန်းချံတွေမှာတိုက်ပွဲတွေဆက်ဖြစ်နေသလိုမျိုးတွင်းရက်ွက်တွေနဲ့လမ်းစုံလမ်းကွာတွေအထက်မြင့်တိုက်တွေပေါ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနေရာယူထားဆဲပဲလို့လဲလာရှိုးမျိုးကန်တယောက်ကပြောပါရယ်
ဒီတော့စစ်တပ်အင်အားမရှိတဲ့အချိန်မှာတို့ကစုပြီးနေလို့မရတော့ဘူးတို့တိုင်းတိုင်းထဲမှာတို့အဆောင်လောက်ပဲတို့ကထားမယ်ထားတော့အပြင်ဘက်ကိုတို့ကစစ်ပွဲမှာစစ်ပောင်ကျံတို့ကလူဖြန့်ထားလောက်တယ်အဲ့ဒီအတွက်ကြောင့်တိုင်းကတော့ဒီကုကံလေးဝင်ပြီးတော့လုံးလို့ကတော့ခဏလေးရမှာပဲခုနကျွန်တော်ပြောလို့ရက်ွက်လေးထဲမှာတို့ကဝင်ထွက်ပြီးတော့တို့ကကြာကြာကစားလို့ရအောင်ပေါ့ဗျာအဲ့လေမြို့တွင်းကတော့မ
စတိုက်ကြရောက်ပောက်ကွဲတာတွေရှိနေတယ်လို့လဲလာရှုံမြို့ကန်တယောက်ကပြောပါတယ်စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကတော့တိုင်းစစ်ဌာနချုပ်သိမ့်ပိုက်ခံရတဲ့ဆိုတာမှန်ကန်မှုမရှိပဲလာရှုံမြို့စွန်ရက်ွက်တွေကိုလက်နက်ကင်ဖွဲ့တွေဝင်ရောက်လာတဲ့အတွက်တပ်မတော်ကရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့ပြောဆိုကြောင်းစစ်ကောင်စီနဲ့နီးစပ်တဲ့သတင်းမီဒီယာတွေမှာဒီကနေ့နေ့လယ က်သွေးပေးမယ်လဲဖုန်းမဖြေပါဘူးရှင
်အာရဖီကဆက်လက်ထုတ်လွှင့်ပေးနေပါတယ်စစ်ကောင်စီရဲ့လမ်းမန်းဆက်သွေးရေးပိတ်ဆို့ကန့်သတ်မှုတွေကြောင့်ချင်းမီနယ်ကစစ်ဘေးဒုက္ခသည်2,000ခွဲကျော်စားနပ်ရိက္ခာနဲ့ဆေးဝါးရရှိဖို့ခက်ခဲနေပါတယ်မထထအင်ဒရာအောင်ကတင်ပြထားပါတယ်ခင်ဗျာ
စီပရိပခါတွေကြောင့်ချင်းပြည်နယ်ရဲ့လူဦးရေတဝက်လောက်ကစစ်ဘေးတိမ်းရှောင်နေရပြီးစစ်ကောင်စီရဲ့လမ်းပန်းဆက်သွယ်ရေးကန့်သတ်ချက်တွေကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးပြက်လက်မှုတွေတွေ့ကြုံနေရပြီလို့ကုညီနေသူတွေကပြောပါတယ်။ပြည်မကနေချင်းပြည်နယ်မြောက်ပိုင်းကိုကုန်စီတင်ပို့တဲ့ကလေးမျိုးဂိတ်နဲ့ချင်းပြည်နယ်တောင်ပိုင်းကိုအဓိကကုန်စီတင်ပို့တဲ့တရက်တော်ဂိတ်တွေကိုစစ်ကောင်စီတပ်တွေကပိတ်ဆို့ကန့်သတ်ထားတာပါ။မတူဝီမြို့နယ်စစ်ဘေးဒုက္ခသည်ကုညီရေးအဖွဲ့တာဝန်ရှိသူတယောက်ကစစ်ဘေးဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်
ဒီဖြားတွေကလည်းတယောက်တစ်ယောက်စအဲ့လိုဖြစ်တာတော့ရှိတယ်ဒါပေမဲ့ဒါကမှကူးမကူးဆက်ခင်မှာအခုကငဖြားဆေးကြတွေရောအခုငဖြားကကိုယ်ဆေးတွေကိုယ်ကလိုနေတယ်အခုလောလောဆယ်ကရွာထဲမှာရှိနေတဲ့အရင်ကတည်းကမူးတွင်းစာလုံထားတဲ့ဟာကိုပဲအခုထိကိုလည်းကိုယ်စားမျှစားလုံးကြီးရှိတယ်ဒါပေမဲ့ဒီရှိရတော့ဟာလည်းလုံးဝစမဖြစ်တော့ဘူးအဲနောက်ဆက်လည်းအလိုလမ်းဆက်ပစ်တယ်ဆိုရင်တော့တော်တော်လေးဒုက္ခရောက်သွား
အရခတ်တက်တော်အေအေထိန်ချုပ်ထားတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အစပ်ကပလဝမြို့မှာလည်းကုန်စီတွေပြက်လက်နေပါဗျ။ဒါကြောင့်မြို့ပေါ်မှာနေထိုင်သူတွေမရှိတော့ဘူးလို့လုံခြုံရေးအမည်မဖော်လို့တဲ့ဒုက္ခသည်တယောက်ကပြောပါတယ်။စစ်ကောင်စီရဲ့ပိတ်ဆို့ကန့်သတ်မှုတွေအပြင်ချင်းပြည်နယ်မှာရေကြီးမြေပြိုမှုတွေကြောင့်လည်းသွားလာရေးအတွက်ပို့ပြီးခက်ခဲသွားစေပါဗျ။မင်းတပ်မှာဆိုရင်ကားလမ်းတွေပြတ်တောက်ကုန်တာကြောင့်စစ်ဘေးဒုက္ခသည်တွေစီရိတ်ခါနဲ့စေဝါတွေလုံးဝပို့လို့မရတော့ဘူးလို့ဒုက္ခသည်အရေးကူညီသူကိုယောဂီကပြောပါတယ်
။ကျွန်တော်တို့ဒီမင်းတပ်မြို့နယ်ထဲမှာတော့အခုဒီမိုးတွင်းမှာဟိုဘလောပဲတင်းစင်မို့နော်ကျွန်တော်တို့အများနဲ့အခက်အခဲကြုံရပါတယ်။အခုကြတော့ကျွန်တော်တို့လမ်းပန်းဆက်တွေကြီးအခက်အခဲပါခင်ဗျာ။ဟိုကျွန်တော်တို့မိုးတွင်းဆိုရင်ကားသွားလို့မရတော့တာပေါ့။ဟိုစစ်ပီးရှောင်းကြီးကမပြောနေထားတဲ့ပမာဏသပီးတိုးလာတယ်။အဲတိုးလာတဲ့အတွက်ကျွန်တော်တို့မှရှာဖွေပြီးတော့မှဟိုလိုစုဆောင်ပြီးအခုခံထားတဲ့ပစ္စည်းလေးတွေပို့ချင်တယ်။တိုးတော်ညာလေးပဲဒီပစ္စည်းလေးတွေကိုပို့လို့မရတော့ဘူး။လမ်းနဲ့အကုန်လုံးပြတ်သွားတယ်။
လက်တလုံးမှာဆေးဘေးဒုက္ခသည်တွေအတွက်အမိုးအကာချင်းတောင်နဲ့တန်ရှင်းတဲ့တောက်တုံးရေရရှိဖို့တောင်ခက်ခဲနေတယ်လို့ဆိုပါရယ် ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းနဲ့ချင်းပြည်နယ်ပြောခွင့်ရသူပြည်နယ်အတွင်မှဦးအောင်ချိုကို RFA ကဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။ချင်းရဲရအဖွဲ့ချုပ်လက်ထောက်ညွှန်ကြားရေးမှူးဆလိုင်းပန်ဆွီဆန်ကတော့ဒုက္ခသည်တွေအတွက်နိုင်ငံတကာအကူအညီတွေရအောင်ကြိုးစားနေတယ်လို့ပြောပါတယ်။
ချင်းရဖွဲ့အနေနဲ့နိုင်ငံတကာတိုင်ဝမ်တွေကနေပြီးမှချင်းပြည်နယ်မှာ IDP နဲ့ refugee ဒီလောက်လောက်ရှိတယ်ဆိုတာကိုတို့တိဖို့တော့ကိုကျွန်တော်တို့ချက်ပြဖို့အတွက်ကျွန်တော် report တွေနဲ့ကျွန်တော်တို့စူးစမ်းနေတာတွေတော့ရှိတယ်ဒီတိုက်ပွဲဖြစ်လို့ချက်ပြတိတ်ဆောင်လာတဲ့အခါမှာကြုံတယ်လို့ပြင်းရှင်းရတဲ့နေထားမှရှိတယ်ပေါ့နော်အဲ့လိုကျမရေးအခက်ခဲလေးတွေကိုကျွန်တော်တို့ကြုံတွေ့နေရပါတယ်
ဒုက္ခသည်အရေးကုညီနေသူတွေစီရင်အရာချင်းပြည်နယ်အတွင်းဆေးဘေးဒုက္ခသည်စုစုပေါင်း2,000ခွဲဝန်းကျင်ရှိနေပါတယ်။အများစုကပြည်နယ်အတွင်းမှာပဲရွှေ့ပြောင်းနေထိုင်ကြပြီးတချို့ကတော့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်နဲ့မဏိပူပြည်နယ်တွေမှာခိုလုံနေကြပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။အာနာသိန်းသားတဲ့3နှစ်ကျော်အတွင်းစစ်ကောင်စီတပ်တိုက်ခတ်မှုတွေကြောင့်စာတင်ကြောင်းပေါင်း133ကျောင်းထက်မနည်းပျက်စီးခဲ့တယ်လို့မြန်မာနိုင်ငံမှာစစ်ရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေကိုသူရတနာပြုစုစုဆောင်နေတဲ့မြန်မာ Wakenex အစီအစဉ်ကစားမှာပေါ်ပြထားပါတယ်။တိုက်ပွဲဖြစ်ပွားရာဒေသတွေကစစ်ပေးဒုက္ခတွေကလေးတွေပညာရေးဘလူခီးဆက်နေကြတယ်လဲဆိုတာကိုကိုရဲကောင်မြင့်မောင်ကတင်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံတဝန်းကတိုက်ပွဲတွေအတွင်းမှာထိခိုက်ပျက်စီးခဲ့တဲ့စာတင်ကျောင်းအများစုကိုပြန်မဖွင့်နိုင်သေးပဲလုံခြုံတဲ့နေရာရှာဖွေပြီးကိုထုကိုထအကြောင်းတွေအနေနဲ့ပညာရေးကိုရှေ့ဆက်နိုင်အောင်ကြိုးစားနေရတယ်လို့စစ်ဘေးဒုက္ခသည်ကလေးငယ်တွေကိုစာသင်ကြားပေးနေတဲ့ဆရာဆရာမတွေနဲ့ကျောင်းသားမိဘတွေပညာရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောကြပါတယ်မြန်မာ Witness ရဲ့အစီရင်ခံစာရဆိုရင်တိုက်ခိုက်ခံရတဲ့စာသင်ကျောင်းအများစုဟာစစ်ကောင်စီလေတပ်ရဲ့လေဆောင်တိုက်ခိုက်မှုကြောင့်ပျက်စီးခဲ့တာဖြစ်ပြီးအဲ့ဒီထဲမှာစကိုင်းတိုင်းအတွင်းကထိခိုက်မှုအများဆုံးနဲ့ပျက်စီးမှုအလုံးရဲ့၃ပုံတစ်ပုံလောက်ထိရှိတယ်လို့ခန့်မှန်းထားပါတယ်
။ကျွန်တော်တို့ကဒီစာသင်ကျောင်းတွေပေါ့နော်ဒီတိုက်ခိုက်ခံရတယ်အများကြီးရှိပါတယ်။ဆိုတော့အခုကျကျွန်တော်တို့စာသင်ကျောင်းတွေမှာသင်ဖို့တယ်မလုံမလုံဖြစ်တာပေါ့နော်ကျောင်းသားတွေကဒီကလေးတွေလည်းတော်လေးသင်တန်းနေပေါ့လေနော်ဒီကိုယ်ကလေးတွေမသင်သေးဘူးပေါ့
စကိုင်းတိုင်းရွှေဘုံမြို့နယ်ကလုံခြုံရေးရအမြင့်ဖော်လို့တဲ့ကိုထုကိုထအကြောင်းစရာတူပြောသွားတာပါမြန်မာ Witness ရဲ့အစီရင်ခံစာထုတ်ပြန်ပြီးတဲ့နောက်ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူကမြန်မာစစ်တပ်အနေနဲ့စာသင်ကျောင်းတွေအပါအဝင်အရက်သားအဆောက်အဦတွေကိုပိတ်မှတ်ထားတိုက်ခိုက်နေတာချက်ချင်းရပ်ဖို့အတွက်တိုက်တွန်းပါတယ်စစ်ကောင်စီကအာဏာသိမ်းတဲ့အချိန်ကနေ2024ခုနှစ်ဧပြီလ30ရက်နေ့ထိစာသင်ကျောင်းအနေနဲ့တက္ကသိုလ်တွေကိုထိခိုက်ပျက်စီးစေတဲ့တိုက်ခိုက်မှု184ကြိမ်ရှိခဲ့ပြီးကျောင်းပေါင်း133ကျောင်းတက်မနေပျက်စီးခဲ့တယ်လို့အစိုးရခန္ဓာကဆိုပါတယ
်အမြပြေ
ကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းမှုနှစ်ကိုပညာကလည်းဒီနှစ်အတွင်းမှာကရားပြည်နယ်မှာအ ਨੇ ဆုံးစာသင်ကျောင်း2ကျောင်းဘုံကျဲခံရပြီးပြန်ပြီးမဖွင့်လှစ်နိုင်သေးဘူးလို့ပြောပါတယ်
ကျောင်းစလုံးဘုံကျဲချင်းခါနဲ့ထဲမှာကျောင်းဆောင်အော်တဆောင်ကတော့လောအောင်ပစ္စည်းတော့ရတော့ပေါ့နော်ကျောင်းတလုံးကလည်းအခုချိန်ထိကျွန်တော်တို့ပြန်လဲပြီးတော့မှကျွန်တော်တို့ကျောင်းဖွင့်လှစ်နိုင်ခြင်းမရှိဘဲနဲ့နိစ္စရာတော်ဒီထဲမှာပဲကျောင်းတွေကိုပြန်လဲပြီးတော့မှယာယီကျောင်းဆောင်တွေဆောက်လုပ်ပြီးတော့မှတက်နေတာရှိပါတယ
်မြန်မာ Witness ရဲ့အစီရင်ခံစာမှာတော့နိုင်ငံတကာဥပဒေတွေအရစာသင်ကျောင်းတွေကိုအကာအကွယ်ပေးထားပြီးမြဲလက်တွေ့မှာတော့အကာအကွယ်မရရှိဘူးလို့ဆိုပါတယ်ဒါအပြင်စစ်ကောင်စီတပ်ရဲ့ဒီတိုက်ခိုက်မှုတွေအတွက်မှာတေဆုံးသူ64ဦးနဲ့ဒဏ်ရသူ106ဦးထိရှိတယ်လို့ဖော်ပြပါရယ်။စကိုင်းတိုင်းရွှေဘုံမြို့နယ်ကလုံခြုံရေးရအမြင့်ဖော်လို့တဲ့ကျောင်းသားမိဘတို့ကတော့အန်နီယယ်တွေရှိနေတဲ့ကြားကပဲသားသမီးတွေပညာသင်ခွင့်မဆုံးရှုံးရအောင်ကိုထုကိုထအကြောင်းနေမှာကျောင်းဆက်ထားနေရတယ်လို့ပြောပါရယ်
။ဒီနေ့ဆရာတွေလည်းစွန်စားပြီးတော့ကိုသူတို့ကလည်းနင်းသိချတာပေါ့နော်။အဲ့ဒါအဲ့လိုသူတို့တော့တင်ပေးသေးတာပဲငါတို့မိဘတွေအနေနဲ့မထားနိုင်ကြအကြောင်းမရှိဘူးဆိုပြီးတော့အဲ့လိုမျိုးပဲလုပ်ပြီးတော့ထားကြရတာပေါ့။
နိုင်ငံတော်မှာအမျိုးသားညီညွတ်ရေးဆိုရာ NUG ကနေဖွင့်လှစ်ထားတဲ့စာသင်ကျောင်းပေါင်း 4,000 ကျော်ရှိနေပါတယ်။စစ်ကောင်စီပညာရေးဝန်ကြီးဌာနရဲ့စင်တွေရနိုင်ငံတော်မှာစာသင်ကျောင်း 9,000 လောက်ရှိနေပြီးတိုက်ပွဲတွေကြောင့်အဲ့ဒီထဲကကျောင်းပေါင်း 13,800 ပိတ်ထားပါတယ်ခင်ဗျာ
။ RFA ရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ။